ပြီးခဲ့တဲ့မေလ12ရက်နဲ့17ရက်နေ့တွေကမကျင်းပဖြစ်တာအနည်း20နီးပါးရှိပြီဖြစ်တဲ့ဂိုင်းမောင်းစုတန်ခါအစည်းအဝေးပွဲကြီးကျင်းပခဲ့ပါတယ်။အဲ့ဒီအစည်းအဝေးပွဲမတိုင်ခင်ကျင်းပဖို့ပြင်ဆင်နေတဲ့ကာလမေလ10ရက်ညမှာထူးခြားတဲ့ပွဲတစ်ခုလုပ်ခဲ့ပါသေးတယ်။အဲ့ဒါကတော့လက်ရှိနာမည်ကြီးနေတဲ့မဘာသာခေါ်အမျိုးဘာသာသာသနာဆောက်ရှောက်ရေးအဖွဲ့တာဝန်ရှိဆရာတော်တန်ခါတော်တွေကိုနိုင်ငံတော်တန်ခါမဟာနာယကဆရာတော်ကြီးတွေကလက်ခံတွေ့ဆုံဩဝါဒပေးခဲ့ကြတာပါပဲ။လွန်ခဲ့တဲ့နှစ်30ကျော်ကချမှတ်ခဲ့တဲ့တန်ခါစီမင်းတွေအရမြန်မာနိုင်ငံမှာတန်ခါအဖွဲ့အစည်းကြီးတစ်ခုပဲရှိရမယ်ဆိုတဲ့အနေအထားအောက်မှာတရားဝင်မဟုတ်သေးတဲ့မဘာသာအဖွဲ့ကိုပထမဦးဆုံးကျင်းလက်ခံတွေ့ဆုံအတိမတ်ပြုလိုက်တာမို့လို့လဲထူးခြားတယ်လို့ဆိုနိုင်တာပါ။အဘသာအဖွဲ့ကြီးဆိုတာဘလို့ပေါ်ပေါက်လာတယ်လဲ။ဘာတွေလှုပ်ရှားနေတယ်လဲ။ဒီအဖွဲ့ကြီးရဲ့နောက်ွယ်မှာတစုံတရာပါဝင်ပတ်သက်သူတွေရှိနေတယ်ဆိုပြီးဖြစ်ပေါ်နေတဲ့သတင်းတွေကရောအမှန်ပဲလားဆိုတာခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။အားလုံးသိကြတဲ့အတိုင်း2012ဝင်းကျင်ကစပြီးမြန်မာနိုင်ငံမှာ969ဆိုတဲ့ဘာသာရေးဆိုင်ရာလှုပ်ရှားမှုတွေကျေပြန့်လာပါတယ်။ပြီးခဲ့တဲ့နှစ်မှာတော့ရန်ကုန်နဲ့မန္တလေးမြို့တွေမှာတန်ခါတော်တချို့ဥဆောင်ပြီးမဘသာဗဟိုနဲ့မဘာသာအထက်မြမပြည်အဖွဲ့တွေဖွဲ့စည်းခဲ့ကြပြီးမြို့နယ်အလိုက်မဘာသာအဖွဲ့တွေလည်းပေါ်ပေါက်လာခဲ့ပါတယ်။မဘာသာအဖွဲ့ကြီးဖွဲ့စည်းပြီးတဲ့နောက်အဲ့ဒီအဖွဲ့အဓိကလှုပ်ရှားတာကမြို့ဆောင်ဥပဒေပေါ်ပေါက်လာရေးပါ။မြို့ဆောင်ဥပဒေပေါ်ပေါက်လာရေးစီယုံဟောပြောပွဲတွေပြည်သူလူထုလက်မှတ်ကောက်ခံပွဲတွေလုပ်ပါတယ်။ဒီအဖွဲ့ကြီးရဲ့အထင်ကရခေါင်းဆောင်တစ်ပါးဖြစ်တဲ့မန္တလေးမစိုးရိမ်တိုက်တကအရှင်ဝီရသူဆိုရင်မျိုးဆောင်ဥပဒေပေါ်ပေါက်ရေးနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေတွေကဒေါအောင်ဆန်းစုကြည်ကိုတမရမဖြစ်နိုင်အောင်တားမြစ်ထားတဲ့ပုံမှ59စာလုံးဆက်ပြီးတော့ရှိနေတဲ့အကြောင်းပယ်ဖျက်ဖို့မလိုတဲ့အကြောင်းဆက်ဆက်ဟောပြောတာတွေလုပ်ပါတယ်မျိုးဆောင်ဥပဒေပေါ်ပေါက်ရေးပုံမှ59စာလုံးထောက်ခံရေးတွေတွဲပြီးဟောပြောစည်းရုံးတာတွေလုပ်တဲ့အခါပြည်သူတွေကြားထဲမှာဒီအဖွဲ့အစည်းကြီးဟာနိုင်ငံရေးဦးတည်ချက်တစုံတရာနဲ့လှုပ်ရှားနေတာလားနောက်ွယ်မှာကုညီပံပိုးသူတွေရှိနေသလားဆိုပြီးတွေးတောစဉ်းစားတာတွေရှိလာခဲ့ပါတယ်။ဒါပေမဲ့မဘာသာဆရာတော်တွေကတော့သူတို့လှုပ်ရှားနေတာတွေဟာအမျိုးဘာသာသာသနာအတွက်ပဲဖြစ်တဲ့အကြောင်းနိုင်ငံရေးနဲ့မပတ်သက်တဲ့အကြောင်းညှင်းဆိုခဲ့ကြပါတယ်
။နောက်ပိုင်းမျိုးသောဥပဒေအပါအဝင်ဥပဒေ၄ခုပြဋ္ဌာန်းပေးပါဆိုပြီးပြည်သူလူထုတွေစီကတောက်ခံထားတဲ့လက်မှတ်တွေနဲ့တကွမဘာသာဥက္ကဋ္ဌကျင်းစင်ယူအမဆရာတော်ဦးတီလောကပြည်ဝန်သားကသမရဦးသိန်းစင်စီစာရေးတင်ပြပါတယ်။အရင်စစ်ဆိုးရအဆက်ဆက်နဲ့အဲ့ဒီစစ်ဆိုးရကိုဆက်ခံတဲ့ဗိုလ်ချုပ်ကြီးဟောင်းသမရဦးသိန်းစိန်တို့ဟာနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကလွှဲရင်ဘယ်တန်ခါအဖွဲ့ကြီးကိုမှအတိမတ်ပြုခဲ့တာမျိုးမရှိခဲ့ပါဘူးတန်ခါအဖွဲ့ကြီးစီးမင်းတွေအရလဲမဘာသာအဖွဲ့ဆိုတာတရားဝင်အဖွဲ့ကြီးတရားမဖြစ်သေးပါဘူးဒါပေမဲ့အဟောစရာကောင်းလောင်းသမရဦးသိန်းစိန်ဟာမဘာသာအဖွဲ့ရဲ့မျိုးသောဥပဒေနဲ့ဥပဒေ၄ခုပြဋ္ဌာန်းပြီးတောင်းဆိုချက်ကိုလက်ခံရရှိကြောင်းကြေညာပြီးသူတို့နိုင်ကတရားဥရှင်မန်းစီလွှဲရပေးခဲ့ပါတယ်။ဒီထက်ထူးခြားအားဖို့ပိုကောင်းတာကတရားဥရှင်မန်းဟာသမရစီကလာတဲ့မဘာသာအဖွဲ့ရဲ့ဥပဒေ၄ခုပြဋ္ဌာန်းပေးရေးတောင်းဆိုချက်ကိုပြဋ္ဌာန်းဖို့စင့်မစင့်တောင်းဆိုတာ၄ခုတည်းကဘေဟာကိုတော့ပြဋ္ဌာန်းပေးသင့်ပြီးဘေဟာကိုတော့ပြဋ္ဌာန်းမပေးသင့်ဘူး။စသဖြင့်သူတို့တွေဆွေးနွေးတာလုံးဝမလုပ်တော့ဘဲအဲ့ဒီဥပဒေ၄ခုလုံးဥပဒေကြမ်းရေးဆွဲဖို့အစိုးရပဲပြန်လွှဲရပေးခဲ့ပါတယ်။ပြောရရင်ဒီနေ့ချိန်ထိအတီးဖြစ်နေစေတန်ခါစီမင်းတွေအရတရားဝင်မဖြစ်သေးတဲ့မဘာသာအဖွဲ့ကြီးကိုသမရဦးသိန်းစိန်နဲ့လွှတ်တော်နိုင်ငံကတရားဥရှင်မန်းတို့နှစ်ယောက်အစီမတ်ပြီးုံမကဥပဒေ၄ခုပြဋ္ဌာန်းပေးဖို့တော့မဆိုင်မတော့သဘောတူလိုက်တာပါ
။နောက်ရေးကြည့်တဲ့ခြေလှမ်းကတော့မဘာသာအဖွဲ့ကိုနိုင်ငံတော်တန်ခါမဟာနိုင်ငံအဖွဲ့ကအတိမတ်ပြုလာအောင်သာသနာရေးဝန်ကြီးဦးဆန်းစင်ကကြားဝင်ဆောင်ရွက်ပေးလိုက်ခြင်းပါ။ဦးဆန်းစင်ကတန်ခါတော်ရဲ့အနေနဲ့သာသနာတော်တန်ရှင်းတည်တံ့ပြန်ပွားရေးတာဝန်၃ရက်ရှိတဲ့အနေနဲ့မဘာသာအဖွဲ့ကြီးဟာသာသနာတော်တည်တံ့ပြန်ပွားရေးတာဝန်ထမ်းဆောင်နေတယ်လို့ထုတ်ဖော်ပြောဆိုခဲ့ပါတယ်။ဒီလိုနည်းနဲ့မဟာနာဆရာတော်ကြီးတွေဟာမဘာသာအဖွဲ့ကိုနှစ်ပေါင်းများစွာအတွင်းပထမဦးဆုံးအကြိမ်ဖြစ်တန်ဃာတွေဆောင်ရွက်တဲ့တီးခြားလွတ်လပ်တဲ့ဘာသာရေးအဖွဲ့အစည်းဖြစ်လက်ခံလိုက်တဲ့အဆင့်ရောက်သွားတာဖြစ်ပါတယ်
။လက်ရှိမှာတော့မန္တလေးတိုင်းအမျိုးဘာသာသာသနာဆောက်ရှောက်ရေးအဖွဲ့မဘာသာဦးဆောင်ဆရာတော်အရှင်အင်ဒါစကပြည်ဝန်သားနဲ့တွဲဘက်အတွင်းရေးမှုအရှင်ရသနှစ်ပါးလက်မှတ်ရေးထိုးပြီးအရက်ဘက်အဖွဲ့ကြီးတရားကျော်ကိုအမျိုးသားသစ္စာပေါက်များအဖြစ်သတ်မှတ်ကြေညာထားပါတယ်။ဒီအဖွဲ့ကြီးတွေဟာမျိုးသားဥပဒေရေးဆွဲဖို့ညွှန်ကြားတဲ့သမရကိုကန့်ကွက်လို့ဖြစ်ပါတယ်။အလားတူစကိုင်းမဘာသာဥပဒေဆရာတော်ဗဒ္ဒနာပညာနန္ဒနဲ့ အကျိုးတော်ဆောင်ဆရာတော်ဗတ္တန္တဓမ္မပီယလင်ဃာယနှစ်ပါးလက်မှတ်ရေးထိုးပြီးအရက်ပြည့်အဖွဲ့အစည်းတွေကိုအသားတွေကလောက်ထွက်ပြီးအဖွဲ့များဆိုပြီးသတ်မှတ်တယ်လို့ထုတ်ပြန်ပါတယ်။ရှမ်းပြည်နယ်မဘာသာမန္တလေးတိုင်းမဘာသာနဲ့မဘာသာအဖွဲ့တချို့ကတော့အစ္စလာမစ်နိုင်ငံတွေရဲ့ယင်းနှိမ့်နှမှုဆိုတဲ့အကြောင်းပြချက်နဲ့ကာတာအခြေစိုက် Ori Du ဆက်သွယ်ရေးကုမ္ပဏီကိုတပိတ်မောက်ချဖို့စုံစမ်းနေပါတယ်။အခုနောက်ဆုံးမဘာသာဗဟုမကွေးကျောင်းလိုက်ဆရာတော်အရှင်ပေါမောက်ခကနာမည်ကြားဖြတ်ရေးကောက်ပွဲကစသံဃာတွေမဲပေးခွင့်ရရေးသံဃာတွေရဲ့ဆန္ဒပြုလက်မှတ်ကောက်ခံပြီးသမရဦးသိန်းစီစီတင်ပြသွားမယ်လို့ဆိုနေပါပြီ။ဒီဖြစ်စဉ်တွေကိုကြည့်ရင်အမျိုးပါသာသာသနာဆောက်ရှောက်ရေးအဖွဲ့ရဲ့လှုပ်ရှားမှုနဲ့ဥတီယာလန်းကိုမြင်နိုင်တယ်လို့အဖွဲ့ကြီးရဲ့နောက်ွယ်မှာဘသူတွေရှိနေသလဲအထွေထူးစဉ်းစားဖို့မလို့သမရဦးသိန်းစီလွတ်တော်နိုင်ငံကတရားဥရှိမန်းနဲ့သာသနာရေးဝန်ကြီးဦးဆန်းစင်တို့ကိုယ်တိုင်မမမမယက်တီပေးနေပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။